Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါတူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာနာသိမ့်ဖို့ကြံစီဖို့စီစဉ်ခဲ့သူတွေဟာသစ္စာပေါက်တွေဖြစ်တယ်လို့တူရကီသမ္မတကပြောဆိုလိုက်ပါတယ်ထင်ရှားတဲ့တရုတ်အတိုက်ခံတဦးကတော့ပြန်လည်လွတ်မြောက်လာပါပြီတမ်းမတော်ကာကွယ်ရေးဦးစီးချုပ်ကိုရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမြင့်သိန်းကတောင်းပန်စာပေးပို့ခဲ့တယ်လို့တမ်းမတော်ကဒီကနေ့သတင်းထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူချေညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကရင်ပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့ပတ်သက်လို့
ဒီတော့ရန်ဟီလီရဲ့ပထမအဆုံးစီးပွားရေးပြောလို့ရပါတယ်ကရင်ပြည်နယ်ကတော့အဲကျွန်တော်နားလေတာတော့သူ့မန်တေးကတော့ကြေကြေပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်စုံအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလေ့လာပါတယ်
ကုလသမဂ္ဂမြန်မာနိုင်ငံရုံပြောခွင့်ရဦးဝေဝင်းပြောသွားတာဖြစ်ပါတယ်ပြည်စုံကိုသတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံသားသတင်းဌာနကသတင်းတောက်တို့ရခိုင်ပြည်နယ်အတွင်းသွားရောက်လည်လာတဲ့ဒီကနေ့တွေ့ရှိချက်အခြေအနေနဲ့ဒီကချင်ပြည်နယ်ဖားကန့်ဘက်ကမြေစာပုံပြူကြလို့လူသေဆုံးမှုရှိတဲ့အကြောင်းကိုလည်းနားဆင်ကြားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြံစီခဲ့သူတွေဟာသစ္စာပေါက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွပ်မျက်သင့်တယ်လို့တူရကီသမ္မတရစ်ဆက်ဖ်တေးယပ်အာဒိုဝန်ကပြောဆိုလိုက်ပါတယ်။မအောင်မြင်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ဂျူပန်းစဉ်စစ်တပ်နဲ့လူထုထိတ်တက်ရင်ဆိုင်ခဲ့တဲ့ဘော့စဖိုရက်တံတားမှာသမ္မတအာဒိုဝန်ကအခုလိုပြောဆိုသွားတာပါ။ဘော့စဖိုရက်တံတားကိုလည်းသမ္မတအာဒိုဝန်ကအာဇာနည်တရားလို့အမည်ပေးလိုက်ပါတယ်။အာဏာသိမ်းမှုကြံစည်သူတွေကိုထောင်ချတာတပ်ပစ်တာမျိုးတွေလုပ်တင်တယ်လို့သမ္မတကပြောတာပါ။အာဏာသိမ်းမှုမြောက်ပင့်ပေးသူတွေကိုတည်ထောင်ပေးဖို့ပါလီမန်ကသာဆုံးဖြတ်ခဲ့မယ်ဆိုရင်သူ့အနေနဲ့လက်မှတ်ထိုးအတည်ပြုမယ်လို့လည်းသမ္မတအာဒဝန်ကပြောပါတယ်။မအောင်မြင်ခဲ့တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဟာတူရကီအလံတွေဝှေ့ရမ်းရင်းညီညွတ်ရေးချီတက်ပွဲတွေကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လ15ရက်နေ့တုန်းကတူရကီနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားခဲ့ပြီးအနည်းဆုံးလူ250သေဆုံးပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ပါတယ်။အာဏာသိမ်းကျိုးပန်းမှုပြီးခါစားသမ္မတအာဒိုဝန်ကအစိုးရဝန်ထမ်းတသိန်းကျော်ကိုအလုပ်ထုတ်ပစ်ခဲ့ပြီးနောက်ထပ်လူ5000လောက်ကိုလည်းဖမ်းဆီးခဲ့တာကြောင့်ဒီပမာဏကိုကြည့်ရင်သမ္မတအပေါ်ဆန့်ကျင်သူတွေအတန်တိတ်သွားအောင်လှုံ့ဆော်ရင်းဖြစ်တယ်လို့လည်းဝေဖန်ခဲ့ကြပါတယ်ရှင်။
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်က Republican နဲ့အစ်စ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းအပေါ်မှာလုံထုံးလုံးနီးဆိုင်ရာမဲခွဲဆုံးဖြတ်တာတွေကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်အထက်လွတ်တော်အမတ် John McCain စနေနေ့ကသူ့ရဲ့ဘယ်ဘက်မျက်လုံးအပေါ်မှာတွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာပဲတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှMr. McConnell ကအဲ့လိုကြေညာခဲ့တာပါ။ကျွန်တော်နဲ့ Elaine ပါဝင်အထက်လွှတ်တော်မိသားစုတစ်ခုလုံးက John McCain အမြန်ဆုံးပြန်ကောင်းလာဖို့အတွက်ဆုတောင်းပါတယ်လို့ Mr. McConnell ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။ John McCain ဆေးရုံမှာကုသမှုတွေဆက်လုပ်နေတဲ့အချိန်မှာအထက်လွှတ်တော်အနေနဲ့ဥရေပြုမဲ့ကိစ္စတွေနဲ့အဆိုပြုချက်တွေကိုဆက်လက်လှုံ့ဆော်သွားမှာဖြစ်ပြီး Better Care Act လို့ခေါ်တဲ့ပုံမကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုအဥပဒေကိစ္စကိုတော့စဉ်းစားဖို့ဆိုင်းငံ့သွားမှာဖြစ်တယ်လို့သူကပြောပါတယ်ဩဇာကြီးမားတဲ့အထက်လွှတ်တော်မှ John McCain လွတ်တော်မတက်နိုင်တဲ့အချိန်မှာအထက်လွှတ်တော်မှာအကျိတ်နယ်ဖြစ်နေတဲ့ဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းနဲ့ပတ်သက်ပြီးမဲခွဲဖို့လုပ်တာကထိခိုက်မှုတွေရှိလာနိုင်ပါတယ်။အထက်လွှတ်တော်မှာရှိတဲ့ Republican တွေအနေနဲ့လွတ်တော်လုံထုံးလုံနည်းအရအတားဆီးဖြစ်နေတာကိုကြော်ဖြတ်နိုင်ဖို့အတွက်မဲ50လိုအပ်ပါတယ်။ Republican တွေဟာအထက်လွှတ်တော်အမတ်နေရာ52နေရာရထားပေမဲ့အထက်လွှတ်တော်အမတ် Rand Paul နဲ့ Susan Collins တို့ကဒီဥပဒေကြမ်းကိုမဲမပေးဘူးလို့ပြောထားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားတွေရဲ့အဖို့အဖွားတွေနောက်ဒုက္ခသည်ဆိုင်ရာဌာနတွေကစီစဉ်နေပြီဖြစ်တဲ့ဒုက္ခသည်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွာလာခွင့်တမ်းမြင့်မိန့်ကနေကာကွယ်ပေးတဲ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဟာဝိုင်ယီပြည်နယ်အနေနဲ့လာမယ့်အင်္ဂါနေ့နေကင်းပိုင်းမှာအကြောင်းပြန်ဖို့အမေရိကန်တရားရုံးချုပ်ကပြောဆိုထားတဲ့အကြောင်းတရားရုံးချုပ်ရဲ့အများပြည်သူပြန်ကြားရေးဌာနကမနေ့စနေနေ့မှာပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကဒုက္ခသည်တွေနဲ့ခီးသွွာတွေကိုအမေရိကန်အစိုးရရဲ့ယာယီ ီတမ်းမြစ်ချက်အပေါ်မှာကန့်တတ်တဲ့ဟာဝိုင်ယီပြည်နယ်ခရိုင်တရားသူကြီးတဦးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကစီရင်ချက်ကိုပယ်ဖျက်ဖို့အစိုးရကပြီးခဲ့တဲ့တောက်ချာနေ့ကတရားရုံးမှာရှောက်ထားခဲ့တာပါပြီးခဲ့တဲ့လကတရားရုံးချုပ်ရဲ့ဂျားဝင်ဆုံးဖြတ်ခဲ့မှုနဲ့စတင်ခဲ့တဲ့သမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်မိတ်နဲ့ပတ်သက်ပြီးနောက်ဆုံးထွက်ပေါ်လာတဲ့တရားရေးဆိုင်ရာအငင်းပွားမှုလည်းဖြစ်ပါတယ်သမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်ချက်ကိုကျင့်သုံးနိုင်တယ်လို့တရားရုံးချုပ်ကခွင့်ပြုခဲ့တာပါဒါပေမဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်ခွင့်ရှိသူတွေနဲ့စစ်စစ်မှန်မှန်လက်ထပ်မဲ့သူတွေကတော့ဒီတမ်းမြစ်ချက်ကအကျုံးမဝင်ဘူးလို့တရားရုံးချုပ်ကပြောဆိုထားတာပါသမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်ချက်အရအမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့အီရန်လီဗျာဆိုမာလီယာဆူဒန်ဆီးရီးယားနဲ့ယေမန်နိုင်ငံတို့ကခီးတော်တွေကိုရပ်ပေါင်း90နောက်ဒုက္ခသည်တွေကတော့ရပ်ပေါင်း120တားမြစ်ထားတာဖြစ်ပါတယ်ဒီတားမြစ်ချက်ကအမေရိကန်အခြေခံဥပဒေကိုချိုးဖောက်မှုရှိမရှိရှောက်လဲချက်ကိုကြားနာဖို့လဲတရားရုံးချုပ်ကသဘောတူထားပြီးဖြစ်ပါတယ်ရှင
်အမေရိကန်သမ္မတပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ຫນွေဦးကာလကလေးကကြာဆင်းလာနေတယ်လို့လေးလာကောက်ယူမှုစစ်တမ်းအသစ်တစ်ခုကဆိုလိုက်ပါတယ်ဝါရှင်တန်ပို့စ်နဲ့ ABC သတင်းဌာနတွေရဲ့နောက်ဆုံးကောက်ယူမှုစစ်တမ်းအရတော့သမ္မတထရမ့်အပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ April က40နှစ်ရာခိုင်နှုန်းရှိရာကနေအခုခါမှာ35ရာခိုင်နှုန်းအထိကျဆင်းလာနေတယ်လို့ဆိုပါရယ်။တစ်ချိန်တည်းမှာပဲသူ့ပေါ်မထောက်ခံတဲ့ရာခိုင်နှုန်းက53ရာခိုင်နှုန်းကနေ58ရာခိုင်နှုန်းအထိတက်လာပြီးတော့အဲ့ဒီက48ရာခိုင်နှုန်းကတော့သမ္မတရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လုံးဝကိုမထောက်ခံဘူးလို့ဆိုပါရယ်။သမ္မတဟောင်း Bill Clinton နဲ့ Barack Obama လက်ထက်တွေမှာလူမှုထောက်ခံမှုတွေဒီလောက်အထိမကျဆင်းခဲ့ပဲသမ္မတ George W. Bush ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွင်းမှာပဲဒီလောက်အထိရောက်ခဲ့မှုတယ်လို့ Washington Post သတင်းစာကြီးကဆိုပါတယ်။ American နိုင်ငံမှာနေထိုင်ကြတဲ့လူကြီး48ရာခိုင်နှုန်းကတော့ကောမ American နိုင်ငံရဲ့တည်မှုအဆင့်ဟာသမ္မတ Trump ရဲ့လက်ထက်မှာထိခိုက်ကြဆင်းလာနေတယ်လို့ယူဆနေကြပြီး29ရာခိုင်နှုန်းကတော့ American ရဲ့ရည်တည်မှုအဆင့်ဟာတက်လာတယ်လို့မှတ်ယူနေပါတယ်။သမ္မတ Trump နဲ့ Russia သမ္မတ Vladimir Putin တို့ဆက်ဆက်ဆွေးနွေးတဲ့ကိစ္စပေါ်မှာတရားမေးခွန်းထုတ်တဲ့အခါမှာတော့ American ပြည်သူ48ရာခိုင်နှုန်းကသူတို့အနေနဲ့သမ္မတ Trump ကိုလုံးဝအယုံကြည်မရှိဘူးလို့ပြောကြလိုက်ပါတယ်။သမ္မတ Trump ရဲ့သား Donald Trump Jr. နဲ့ Russia ရှိနေတို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာတွေ့ဆုံခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်မှာအခုစစ်တမ်းကောက်ယူမှုကိုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
Your American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံကိုလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရာညွှန်ကြားရေးမှူးချုပ်လည်းပဲဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတော့အစိုးရကိုအရေးယူပေးဖို့တက်မတော်ကတိုင်ကြားခဲ့တာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့မြန်မာအစိုးရကပြန်ကြားပါတယ်။ဒါ့အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုသတိပေးဆုံးမလိုက်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်ထုတ်ခဲ့ပါတယ်။တက်မတော်ဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအမျိုးသားရင်ကြားစေရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တက်မတော်လူမှုနဲ့တက်မတော်ကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိစောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ပြောဆိုထားတာပါ။ဒါကြောင့်ဝန်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံမှုမတင့်လျော်တာကြောင့်လိုအပ်သလိုစီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ပါတယ်လို့လည်းတက်မတော်ရဲ့ကအရင်တုန်းကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
သတင်းရောင်းရင်းနဲ့တိုက်နေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေစီကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတွားရောက်ခဲ့တဲ့နိုင်ငံတောင်ပိုင်းပြည်နယ်ကအကြောင်းတစ်ခုမှာအလုပ်လုပ်နေတဲ့အလုပ်သမား၄ယောက်ကိုအဘူဆာယက်စစ်သွေးကြွားတွေလို့တန်ရရှိတဲ့တနက်သမားတွေကဖမ်းဆီးသွားတယ်ဆိုပြီးတော့အာနာပိုင်နေကပြောကြလိုက်ပါတယ်ဇူလူခရိုင်ပတိကူမြို့ကအကြောင်းဝင်းတွေကိုစစ်သွေးကြွား20လောက်စနေနေ့ညတကောင်းကျော်အချိန်ကဝင်လာပြီးတော့စီးတုံနေတဲ့သူနဲ့လက်သမား6ယောက်ကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီတဲကတယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပြီးတော့ရဲကိုအကြောင်းကြားခဲ့ပါတယ်နောက်ပိုင်းမှာတော့ဖိလစ်ပိုင်စစ်တပ်ကနောက်ထပ်တယောက်ကိုကယ်တင်နိုင်လိုက်ပါတယ် မင်းလော်မြို့တောင်ဘက်ကမိုင်990အကွာမှာရှိတဲ့ဆူလူမြို့ဟာမွတ်စလင်အများစုနေထိုင်တဲ့မြို့ဖြစ်ပြီးတော့တမဒူဒေါ်ဒီဟာအဲဒီဆူလူမြို့ကိုစနေနေ့ကတွားရောက်ပြီးတော့အဲ့မှာစစ်သွေးကြောင်နဲ့တိုက်ပွဲအတွင်းမှာဒဏ်ရာရခဲ့တဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုစုတိုက်စိတ်တွေချင်းမြင့်ခဲ့ပါတယ်လူတွေကိုပြန်ပြီးဆွဲဖမ်းဆီးနေတဲ့စစ်သွေးကြောင်တွေကိုအပြည့်ပြတ်ချေမှုမို့တမဒူဒေါ်ဒီကဖိလစ်ပိုင်တပ်တွေကိုညွန်ကြားထားပြီးလည်းဖြစ်ပါတယ်စစ်သွေးကြောင်တွေဟာနိုင်ငံသားအပအဝင်ဖိလစ်ပိုင်တစားကန်ဒီအတော်များများကိုစူးလူဒေသကတော်ရီထဲမှာထိမ့်သိမ်းထားပါတယ်။တစ်ချိန်တည်းမှာပဲအပူဆော်ရအဖွဲ့ဝင်တွေနဲ့မူရင်မောင်ခိုတမားတွေအပါအဝင်အကျဉ်းသား14ယောက်ဇူလူခရိုင်ဂျိုလိုမျိုးအစိုးရဝင်အတွင်းမှာရှိတဲ့ Yes Khan အကျဉ်းထောင်ကနေလွတ်မြောက်သွားခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ထောင်ဒဏ်ချခံထားရတဲ့ထင်ရှားတဲ့အခွင့်အရေးလှုပ်ရှားသူတို့ကိုတရုတ်အစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ထောင်ဒဏ်၄နှစ်ကြာခံခဲ့ရပြီးတဲ့နောက်မနေ့စနေနေ့ကရှုဇီယန်ပြန်လည်လွတ်မြောက်လာတာပါ။သူ့ရဲ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြက်ပြားစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူထုစည်းရုံးဘက်တစ်ခုကိုဥဆောင်လှုပ်ရှားခဲ့တဲ့ဆိုတဲ့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်စီရင်ခံခဲ့ရတာပါ။အစိုးရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှရေးရရရမရှိလာတဲ့ဒီဆွဲချက်ကိုတုံးတာလို့လည်းတကြွလှုပ်ရှားသူတွေကပြောပါရယ်။ရှုစီယန်ကအရက်သားတဲ့လှုပ်ရှားမှု New Citizen Movement ရဲ့တီထောက်သူတူလည်းဖြစ်ပါတယ်ဒီလှုပ်ရှားမှုကွန်ရက်ကဘေကျင်းမြို့တော်နဲ့တခြားမြို့တွေမှာငင်းချန်းစွာဆန္ဒပြခဲ့သူတွေစူးစီးထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာရတရုတ်ကွန်မြူနစ်ပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတော့ဆောင်ရွက်တာဖြစ်ပါတယ် New Citizen Movement ရဲ့အတွေ့အခေါ်ကအစိုးရကိုဖြုတ်ချဖို့မဟုတ်ဘဲခိုင်မာလာဖို့ဖြစ်တယ်လို့ရှုဇျန်က2010ပြည်နှစ်က SA တပုတ်မှာရေးသားခဲ့ပါတယ်တရုတ်နိုင်ငံတွင်မှာလူဒန်းစားတရက်ကိုဖယ်ရှားပြီးတခြားလူဒန်းစားတရက်နဲ့အစားထိုးဖို့မဟုတ်ဘဲတဟဇာတဖြစ်လာစေဖို့ဖြစ်တယ်လို့လည်းရေးသားခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တန်ရီထိုင်တဲ့ကိုရင်နိုင်တို့ညင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်ကရင်ပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့အရင်စပါမယ်ရှင်။မြန်မာနိုင်ငံကလူခွင့်ရင်အခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါရယ်။ဒါဟာကရင်ပြည်နယ်ကိုကုလသမဂ္ဂအထူးကိုယ်စားလှယ်ပထမဦးဆုံးတင်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကလူခွေရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆီယဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့တုန်းကတော့ရှမ်းပြည်နယ်ကိုသွားရောက်ခဲ့တာပါ။ရန်ကုန်မြို့ကိုခေတ္တပြန်လာခဲ့ပြီးတဲ့နောက်အခုလိုကရင်ပြည်နယ်ဘက်ကိုခီးဆက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆီယဟီလီပထမဦးဆုံးအကြိမ်သွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်တွင်မှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မေဆီယဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေ့ဒေါက်တာရန်ကြီးကြီးနဲ့ပြောရပါတော့ဒီနေ့ကရင်ပြည်နယ်ဖအားမျိုးရောက်ပါတယ်။ရောက်ပြီးတော့ဒီကရင်ပြည်နယ်ဆူရနဲ့တွေ့ပြီးတော့ပါပြီ။အခုဒီနေ့ကျန်တာတွေကတော့ရက်သက်အဖွဲ့စည်းနဲ့တွေ့လို့ပါခင်ဗျာ
။ဟုတ်ကဲ့အဓိကကဒီကရင်ပြည်နယ်ကအင်္ဂါဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင
်။ပြောလို့ရပါတယ်ခင်ဗျာ။ဒါဒီဒေါက်တာရန်ကြီးကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ကလား။
ဟုတ်ကဲ့ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှရွေးချယ်ရပါလဲအင်ကယ်ဟုတ
်ကျွန်တော်နားလေကတော့သူ့မန်တိတ်ကတော့ကြီးကြီးပြင်းပြင်းရှိပါတယ်အဲ့ဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလိလာပါတယ
်အခုဒီကရင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့တဲ့အခါမှာပေါ့နော်အင်ကယ်အဓိကဘလို့အကြောင်းအရာတွေဆွေးနွေးပြပါလဲရှင
်အဲ့ဒါကတော့တကားပြည်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောပြမရှိပါဘူး
ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့အစည်းနဲ့တွေ့ဆုံနေတဲ့အနေအထားမှာရှိတာပေါ့နော
်
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင
်အာကြာပြီးတနေပြီးတော့တက်မှာပ
ါဟုတ်ကဲ့နေပြီးတော့မှတောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင
်ရှင်းနေလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်လေးကတော့အသေးစိတ်ကျွန်တော်မတည်သေးပါဘူ
းကရင်ပြည်နယ်ကိုလာလေးလာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူထုရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကဘောလူငယ်အဖွဲ့ကနော်ပီတလောကအကြံပြုပါတယ
်ဒီလူမျိုးကရင်ပြည်နယ်ကိုလာဘလော့ကိုလေ့လာတယ်အဓိကကတော့ဒီတနည်းနည်းတစ်ချက်ချင်းကြာရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုကျွန်တော်တို့ပြည်သူတွေလည်းပြန်လာမှာပဲလေအဓိကမြေယာပေါ့နော်မြေယာကိုသူတို့ပြင်မလာရှိမှာသူတို့ပြည်သူတွေကြာလေးရှိမှာပေးသူတို့ဆိုင်ရဲတည်တယ်သူကတော့ခုပြင်ပြီးနေမှာအဓိကထောက်ပြတဲ့ဟာကတော့ ဒီတမိတွေစက်ရုံပေါ့နော်အရင်တော့ကျတော့ကျမတို့ပါရမတစ်ခေါက်မှာစစ်တန်ကြပေါ့နော်ကျမတို့ကဖြစ်ပြခဲ့ရတယ်ဒါပေမဲ့နောက်ပိုင်းကျရင်ဒီတပွားပေါင်းဦးချင်းပေါ့တပွားပေါင်းဦးချင်းပစ္စည်းမှုကြောင့်ကျမတို့နောက်တစ်ချိန်ပေါ့ဖြစ်ပြရမယ်ခင်ရှိတယ်ပေါ့နော်ဥမာတစ်ချိန်ဒီနယ်မှာဆိုလို့ဆိုဒီဒီဆောင်မဲ့အစည်းအဝေးစီမံခန့်နေဖြစ်တဲ့ဒီဟိုက်စီတန်တို့ဒီတမိတွေစက်ရုံတို့ရှိတယ်ပေါ့ဒါကြောင့်မလို့အကြွေတီဟာတို့ကျမတို့ကပေါ်တက်တယ်လေကျမတို့ကဒီဟာကိုကျမတို့နိုင်ငံရဲ့စိုင်းလိုအခြေအကြောင်းလုပ်ရမယ်ဆိုလို့ရှိတာနောက်ပိုင်းကျရင်လူတွေကစစ်တန်ကြောင့်မဟုတ်ပဲနဲ့တဘောဘေးတန်ကြောင့်ဟိုပြန်ဖြစ်ပြရဖို့ဟိုတင်းရှိတယ်ပေါ့နော
်ကရင်ပြည်နယ်ကိုအခုလိုကုလအထုကိုယ်စားလှယ်လာရောက်လေ့လာနေချိန်မှာကရင်ပြည်နယ်အတွင်းကဆေးရပဋိပက္ခတွေကြောင့်နေဆက်တွေကိုတင်းချောင်သွားရတဲ့ကရင်စစ်ဘေးဆစ်ဆောင်ဒုက္ခတွေတွေနေရရင်ကိုစိတ်ချလုံခြုံစွာပြန်လာနိုင်ရေးကုလသမဂ္ဂဘက်ကကူညီဆောင်ရွက်ပေးဖို့ကိုတိုက်တွန်းလိုပါတယ်လို့ကရင်ဒုက္ခတွေကော်မတီ KRC ရဲ့ဥက္ကဋ္ဌဦးစောရောဘတ်ထွေးကမြစ်တာရက်ခံပါတယ
်ကျွန်တော်တို့လူကြီးတွေ့ရတော့သူတို့ဖြစ်မှာနော်ကျွန်တော်ကတော့အဲဒီဒုက္ခတွေနဲ့ပတ်သက်တာအခုဆုံးမပြန်ပါလေကျွန်တော်တို့စီးရလို့ဆိုရင် the top fashion နဲ့ဆက်လို့ရှိရင်ဒုက္ခတွေတွေလည်းပံ့ပိုးတွေအရတော့တဝဲတော့ရှော့တော့ကြာတော့မယ်ဒါကြောင့်ကျွန်တော်တို့ခဲဆဲရတဲ့အဲဒီအစိတ်ချနဲ့ပတ်သက်တာလည်းရှိတယ်နောက်တစ်ခုကလည်းကျွန်တော်တို့ပြန်လို့ရှိရင်ကျွန်တော်ခဲခဲဘာမှအားမလုပ်ဘူးကိုစီလူကျွန်တော်တင်းနေတွေ့လာတယ်နေတွေ့လာကြည့်ရတယ်ပတ်မှုဘောလည်းဘာမှသူတို့ကပြောဘူး
ကုလသမဂ္ဂအနေနဲ့ကရင်ဒုက္ခသည်တွေအရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခသည်စခန်းရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထေကလည်းပြောပါတယ
်ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ခံပမာနယ်စမှာရှိတဲ့ဒုက္ခသည်တွေပြန်လာဖို့သူကတော့ကြိုးစားပါတယ်တဲ့အဲ့ဒီကျူစွာမှုအပေါ်မှာ UN ရတာကောင်ဆောင်ကလည်းကျူစွာရုံနဲ့တော့မပြီးဘူးပေါ့အဲ့ဒီလူတွေအတွက်စားဖို့နေရေးပညာရေးကျန်းမာလူမှုရေးစားစားရေးရာကူညီဖို့အတွက်တိုက်တွန်းတဲ့အပေါ်မှာလက်ရှိအစိုးရသို့လည်းကောင်းသမတော်သို့လည်းကောင်းဒီအကြံပေးချက်ကိုလက်ခံပြီးတော့အကောင့်ထဲပို့သွားမယ်လို့တော့ကျွန်တော်တို့ကတော့ယုံကြည်ထားပါတယ်နော
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးဆက်ဖို့ရှိပါတယ်ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ22ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူ့ရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးဒီခီးစဉ်ကနေအပြန်မြန်မာပြည်တွင်းကသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြအစီရင်ခံသွားဖို့ရှိနေပါတယ်ရှင်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကင်ပီနယ်ကိုရောက်ရှိနေတဲ့အကြောင်းကိုမဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။စစောကကင်ပီနယ်စာရခိုင်ပြည်နယ်လို့မာရွင်ဖမိတဲ့အတွက်လည်းတောင်းပန်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ပြည်ပခန့်တွေရှိနေတဲ့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုတရားရင်ငယ်နှုန်းအကောင့်ထဲပေါ်ဖို့ခက်ခဲပေမဲ့လက်ရှိအဖြစ်90ရင်ငယ်နှုန်းလောက်တော့အကောင့်ထဲပေါ်နေပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုသတင်းယူဖို့တွားရောက်နေတဲ့ပြည်ပသတင်းစာနယ်ဇင်းအဖွဲ့ရဲ့နောက်ဆုံးရခီးစဉ်မှာရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောခဲ့တာပါဒီခီးစဉ်မှာပါသွားတဲ့ VOA ဖွဲ့သားဒေါခင်မျိုးသက်ကိုကိုသားညုတ်ဝီကခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားပါရယ်ရှင်
ဒေါက်ကင်မြူသက်လို့ဒီနေ့ရခိုင်ပြည်နယ်ခီးစဉ်ရဲ့နောက်ဆုံးနေ့ပေါ့နော်ဒီရခိုင်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုနိုင်ဦးဆောင်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတယ်လို့သိရပါတယ်ခင်ဗျာအတိတ်ကသူတို့ပြောချင်တဲ့အကြောင်းအရာပေးချင်တဲ့ message ရာဒီသတင်းစာရှင်းလင်းပွဲမှာဘာကိုပြောချင်တာလဲခင်ဗျာ
သူတို့ကဒီရခိုင်အစိုးရအဖွဲ့ကနေပြီးတော့ပေါ့နော်ဒီ data ရင်းမှာမတည်ငြိမ်တဲ့အတွက်ကြောင့်မလို့တည်ငြိမ်အောင်မနေစ조사နေရပါတယ်ဆိုတာကိုသူတို့ပြောချင်ပါတယ
်အခုကုလသမဂ္ဂဟိုပါပေါ့နော်ဒီရခိုင်အကြံပေးဖွဲ့မှာပါတယ်မစ္စတာကိုပီအန်အိုင်အကြံပေးချက်ကနော်ဘယ်တိုင်းဒါဒီအကောင့်ထဲပေါ်ပြီးလဲလို့မေးကြပါတယ်မေးတဲ့အခါမှာသူကတရားရခိုင်နှုန်းရဖို့ခက်ခဲပါတယ်ဖြစ်နိုင်မှုခက်ခဲပါတယ်ဟိုက90ရခိုင်နှုန်းဝင်ချင်တော့အကောင့်ထဲပေါ်နိုင်ပါပြီတဲ့
ဟုတ်ကဲ့
တက်နိုင်တယ်များတော့မဟုတ်ကျမရဲ့ပညာရဲ့တက်နိုင်များဆောင်ရွက်နေပါတယ်ဆိုပြောပါတယ
်တရားရခိုင်နှုန်းလုံးအကောင့်ထဲပေါ်ဖို့ခက်တယ်ဆိုတာဘာကြောင့်လို့သူတို့အကြောင်းပြသည
်သူတို့နေနေမှာဟိုကလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုတွေလုပ်နေရတယ်တို့တိုးကြံတဲ့လောက်ရှိတိုးမသွားနိုင်တဲ့အကြောင်းအရာရှိတယ်လို့ပြောပါ
တယ်။ဒီရခိုင်ပြည်နယ်တွင်းမှာသူတို့ဒီလုံခြုံရေးအရာသူတို့စစ်ဆင်ရေးတွေမှာဆောင်ရွက်တဲ့အခါမှာလူခွင့်ချိုးဖောက်မှုတွေရှိတယ်။တချို့ဆိုလို့ရှိရင်လူခွင့်ဖွဲ့စည်းရေးဂျီနိုဆိုက်ပေါ့နော်။လူမျိုးတုံးတပ်ဖြတ်မှုတွေဖြီးကျွလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်။ဒီပေါ်မှာတော့ဒီဝန်ကြီးချုပ်အနေနဲ့ဗာပြောလဲခင်ဗျ
။လူမှုဝန်ကြီးကနေပြီးတော့ပြန်ပြီးတော့ဖြေပါတယ်။ဥပဒေစိုးမိုးဖို့နဲ့ဖွင့်ပြိုးဖို့ကိုဦးစားပေးပြီးလုပ်နေတယ်။နောက်ပြီးတော့လုံခြုံရေးအတွက်သူတို့ဘဲမလိုက်တယ်လှုပ်တာပါပေါ့နော်။ဘန်းတူပဲဟိုအကောက်ွယ်ပြပါလေဘယ်မှဖဲမလိုက်ဘူးကျန်လို့ဆိုင်လုတ်တဲ့ဟိုဟာမရှိပါဘူးပေါ့နော်နောက်ပြီးတော့တည်ဆုံးပြီးလက်နဲ့တည်ပါတော့အခုတတိပြန်မရသေးတာဟာဒေတာရင်းမှာအန်ဒီရရှိနေတယ်
ပေါ့နော်အဲ့တော့စစ်စင်ရေးနဲ့ဝင်ပြီးတော့ဒါတွေကိုရှင်းလင်းနေရတယ်ပေါ့နော်ဒါနှစ်ဖက်လုံးကိုထိခိုက်နိုင်တဲ့အတွက်ကြောင့်မလို့ဟိုတိတ်ချလုပ်နေရတာပါတဲ့ဒါလူမျိုးတုံးတက်ဖြတ်မှုမဟုတ်ပါဘူးပေါ့နော
်အရှင်တို့ကသတင်းတောက်တွေတွားပြီးတော့လေ့လာကြတဲ့အခါမှာတချို့ဒေသခံအထူးဖြစ်ပေါ်ဒီဒေသခံမွတ်စလင်တွေဘက်ကသူတို့ပေါ်လူခွင်ချိုးဖောက်မှုတွေနောက်တစ်ခုကမတရားလိန်ဆက်ဆန့်ခံရတဲ့အမျိုးသမီးတွေကပြောတာဆိုတာကြီးရှိပါတယ်ဒီတစ်ခေါက်မှာဘလို့တွေ့ရလဲခင
်ဗျဟိုသူတို့ကတည်င်းကိုလွတ်လွတ်လပ်လပ်သွားပြီပါပေါ့နော်ဆိုပြီးတော့သူတို့ကရွာဒီဟိုအဝေးမှာပဲထိတ်မှာပဲနေခဲ့ပါတယ်ကိုကြိုက်တာမေးကြပါဆိုတော့သွားတဲ့ကမှာဒီလာအုပ်စုလိုက်လာပြီးတော့အကုန်လုံးပြောကြပါတယ်မနေ့ကဆိုလို့ရှိရင်သွားကြတာဒီမောင်တော်မြောက်ဖက်မှာကြားကောင်းတောင်နေရာကိုသွားခဲ့ပါတယ်အဲ့ဒီနေရာမှာဆိုလို့ရှိရင်တတန်းမှုတယောက်ကိုသူတို့တနက်နဲ့ချောင်းပြစ်လို့တည်သွားတယ်တည်သွားတဲ့အခါမှာအဲ့ဆစ်စင်ကြီးတွေလောက်တော့ဗောနဆစ်စင်ကြီးလောက်တဲ့အခါမှာအမျိုးသမီးတယောက်ကထွက်ပြေးတဲ့သူ့ရဲ့အဖေကိုဖမ်းပြီးတော့ဟိုတပ်ပင်းမီးရှို့တယ်ဗောနအဲ့ဒါမျိုးညောင်မြင်ထုတ်ထားတယ်ဒါမျိုးတွေနောက်တချို့ကလည်းသူ့သားအခုဖမ်းထားတယ်ထမ်းထားတဲ့အခုတတိပြန်မလွတ်သေးဘူးဗောနဆိုတော့ဒီနောက်ဒီရွာမင်းဖမ်းခံတဲ့လူတွေဟိုများနေပြီဗောနအဲ့ဒါမျိုးတွေလာပြောကြတာရှိပါတယ်နောက်အတမအပြုကျင်ခံရတယ်ဆိုတော့သူကလည်းဟိုကောင်အမျိုးသမီးတွေလည်းတွေ့ကြရပါတယ်သူကလည်းဟိုပေါ့နော်ဒီလိုအာဇမပြုခြင်းနဲ့ဗန်းကနေပြောပါတယ်ကိုကလည်းတိုက်ရိုက်မေးလို့မရတဲ့ခါကျတော့ဂါတာပြန်နဲ့တစ်ဆင့်နေရတော့ဟိုတွေ့ခွင့်တော့ရပါတယ်ဟိုအကုန်လုံးပေါ့လေဟိုလိုက်ဟိုလွတ်လွတ်လပ်လပ်လေးသွားပြီးချိန်ခွင့်ရပါတယ
်ခုနကသူတို့ပြောကြတဲ့လူခွင့်ချိုးဖောက်မှုတွေလိမ်မဲဆာလိမ်မဲဆိုင်ရာအရာသူတို့စော်ကားခံရတယ်ဒီလိုကိစ္စမျိုးတွေကိုတလုံးလုံးကဆိုရင်နိုင်ငံတော်တိုင်ပင်ရုံးကောက်ကိုအစိုးရအာဏာပိုင်တွေကသူတို့တိုင်မှာတိုင်လို့ရှိရင်ရေးယူမယ်လို့ပြောထားရှိတယ်သူတို့ကရောမတိုင်ကြဘူးလား
Great case ရှိတာကိုတိုင်တဲ့လူလည်းရှိတယ်မတိုင်တဲ့လူလည်းရှိတယ်တည်င်းတောက်တရားနဲ့တစ်ဆင့်တည်င်းပေးရင်းနဲ့ပဲတိသွားပြီးတော့အာဏာပိုင်တွေကလာပြီးဆစ်ဆီးတာတွေရှိတယ် main key အနေနဲ့တိုင်ဖို့ဆိုတာအချိန်နဲ့ကြည့်ရတာသူတို့ကပညာလည်းမတတ်ကြပါဘူးသိပညာသိကျွဲတဲ့ပုံမပေါ်ဘူးအဲဒီယောက်ျားဘေးကဒီပေါ့နော်တတ်သိနားလေတဲ့ဒီရွာတွေကလူတွေကဟိုဓာလောက်ဓာလောက်ဆိုလုံနေတဲ့ပုံမျိုးတွေအဲ့လိုမျိုးတွေတွေ့ရပါတယ
်ဒီအစိုးရကနေပြီးတော့နောက်ဆုံးဒီသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာရောသူတို့အနေနဲ့ဒီနေမီဒေတာနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့နည်းနည်းနည်းလုံနိုင်နေပြီလဲဘယ်လောက်ထိလုံညူရေးရဆောင်းနိုင်ပြီလဲသူတို
့ဝင်းကြီးဦးမီကပြောပါတယ်ဒီဒေတာထဲမှာသူတို့အတက်နိုင်ဆုံးဟောနော်လုံခြုံရေးနဲ့ဟိုဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ဒီလုံခြုံနဲ့ထိဆောင်ရင်ဖွံ့ဖြိုးတိုးတက်ရမရှိပါဘူးဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်လုပ်တဲ့အခါမှာဆော့ဆော့လို့ပေါ့နော်အခုလုံနေရင်တန်လာမှာမှာအခုလိုမျိုးဖြစ်တယ်ခတ်တယ်ဟိုလူတွေဟိုကြောက်အောင်တော့အဲ့လိုအဲချင်းချောက်ကြတာတွေတွေ့နေရပါတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုဖြည့်ရှင်းနေရတာနဲ့အခုရှေ့မတိုးနိုင်ဖြစ်နေတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အခုကြောက်အောင်သူတို့ကြိုးစားပြီးရှင်းနေပါတယ်ရှင်းတဲ့အခါမှာလည်းသူတို့မှာပြဿနာကငွေကြေးပြဿနာပေါ့နော်ဟိုကရခိုင်ပြည်နယ်အစိုးရမှာလည်းငွေမရှိတော့ဟိုကဒီပြည်နယ်အစိုးရကကျင်ကိုဒီပဟိုကနေပဲအဝါပေါ့နော်အဲ့ရထောက်ပံ့မှုတွေနဲ့လည်းသူတို့ဒီပြည်နယ်ကွန်ပျူတာတွေသူတို့ကြိုးစားပြီးလုပ်နေပါတယ်ပြောပါတယ
်ဟုတ်ကဲ့ဒေါက်တာမြို့သားကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA အဖွဲ့သားဒေါခင်မြို့သက်ကိုကိုသားညို့ဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုတော့ဖားကန့်ဘက်ကမြေစာပုံပြကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံငင်းကျေးရွာအုပ်စုထဲမှာမြေစာပုံပြကြတာကြောင့်ရေမဆဲကြောက်ရှာဖွေသူတွေ၄ဦးထက်မနည်းပါသွားပါရဲ့။အခုလိုမြေစာပုံပြကြမှာပါသွားတဲ့သူတွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုဆက်သွယ်မြင်းမြန်းထားတဲ့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။အကြခဏဆိုသလိုမြေစာပုံပြကြမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကလုံခင်းကျေးရွာအုပ်စုမှာဇူလိုင်လ15ရက်နေ့ကမြေစာပုံပြကြတာကြောင့်ရေမဆဲကြောက်ရှာဖွေသူတွေက၄ဦးထက်မနည်းမြေစာပုံပြကြတဲ့အထဲပါသွားပြီးသေဆုံးသူ3ဦးရှိသလိုတူကတော့ရှာဖွေနေစေဖြစ်တဲ့အကြောင်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကဦးလက်မောင်လက်တောင်ကပြောပြပါတယ
်။ဟုတ်ကဲ့။၄ရောက်ပါသွားတယ်ပေါ့လေ။အဲ၄ရောက်တည်းမှာကချင်၃ရောက်ပုံမှန်ပြောက်ပေါ့။ပြေးသွားတယ်ပြေးသွားတယ်
။ဟုတ်
အ၄ရောက်၄ရောက်ပါသွားတယ်ပေါ့လေ။၄ရောက်ပါသွားတဲ့အချိန်မှာ၃ရောက်ကပေါ်လို့ရတယ်။၄ရောက်ကပေါ်လို့မရဘူး။အဲ့ဒါလူလုံးဖြစ်တဲ့
။လက်မောင်ကြီးရောအုပ်စုမှာတော့ဂျွန်လ၁၀ရက်နေ့ညနေပိုင်းကကဘာပြိုကျတဲ့အတွက်ရေမဆဲကြောက်ရှာဖွေသူတွေကလူတဦးတည်ဆုံးပြီးငါ့ဦးထက်မနဲ့ပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့အတွက်စိတ်ရုံပိုကူးစားခဲ့ရပါတယ်။ဒီလိုကဘာပြိုကျမှုတွေမြေစာပုံပြိုကျမှုတွေမကြာခဏဖြစ်နေပေမဲ့ရေမဆေးကြောက်ရှာဖွေသူတွေကတော့ရောပါသွားတာမရှိဘဲထောင်ထဲချီပြီးရှိနေပြီးကြောက်စိမ့်တူးဖို့နေတာကိုဆက်လုပ်နေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ကြောက်မြတ်တူးဖို့မတင်တဲ့ကုမ္ပဏီတချို့ကလည်းရန်နာထားပေမဲ့ဆက်ပြီးတော့ပြန်လုပ်နေတာတွေ့ရတယ်လို့လည်းဦးလက်မောင်လက်တောင်ကပြောပါတယ်။
တော့ကျောင်းထဲတော့နည်းနည်းဖြစ်သွားတာပေါ့။အရင်ကတော့ကျွန်တော်တောင်းဆိုလိုက်တဲ့ခါကျတော့သူ့ကားတွေကျတော့ဈမ်းမှပေါ့။ဈမ်းမှကလည်းမောင်းလို့ဒီပြီးတော့အဲ့စမဲ့ရင်းချက်သွားတဲ့ခါကျတော့ဒီစက်ကန်းလုံးနဲ့ဖွဲ့တော်တော်လေးတော့သူ့ကိုရန်သားစားထိုင်တယ်။ဟာပစ်တဲ့ဖြစ်တာကအဲ့ရန်သားဆိုင်ထားတဲ့ကွန်မြူနတီကမနာဘဲနဲ့လုံနေကြတာသိရတယ
်။ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းရေမစေးကြောက်ရှာဖွေသူတွေဟာကြောက်ကဘာပြူကြတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူ6ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်ကျေးရွာအုပ်စုမှာကြောက်ဆင်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ရာကနေမြေစာပုံပြူကြတာကြောင့်ရေမစေးကြောက်ရှာဖွေသူတွေက2ဦးဟာပြီးခဲ့တဲ့2016ခုနှစ်ကုန်ပိုင်းအတွင်းကသေဆုံးမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်မှာကြောက်ဆင်းတူးဖော်တဲ့လုပ်ငန်းကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြူကြတာတွေကြောင့်ဖားကန်ဒေတာမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီတောက်ဆုံးနေတာတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့ရေစာပုံပြိုကျတာကြောင့်လူဒလာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကတောက်ဆိုင်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘောပေါက်မှုနဲ့ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရသိအနေနဲ့စီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပေါက်ဝင်ကြည်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင
်မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ် VA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်နောက်နောက်နေ့ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ဂျန်စီသူတွေဟာတစ်ဆပောက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွက်မြတ်တင်တယ်လို့တူရကီသမ္မတရစ်ဆစ်ချေရဲ့အာဒိုဝန်ကပြောဆိုလိုက်ပါတယ်။အောင်မြင်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ကြိုးပမ်းစဉ်စစ်တပ်နဲ့လူထုထိတ်တဲရင်ဆိုင်ခဲ့တဲ့ဘော့စဖော့ရတ်တံတားမှာသမ္မတအာဒိုဝန်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell က Republican နဲ့အစ်စ်ပြန်လဲရေးဆွဲလိုက်တဲ့ချမ်းမရေးဆောင်ရှောက်မှုဥပဒေချမ်းပေါ်လှုပ်ထုံးလုံနီးဆိုင်ရာမဲခွဲဆုံးဖြတ်တာကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အထက်လွတ်တော်မှ John McCain မနစ်စနေနေ့ကသူ့ရဲ့ဘဘက်မျက်လုံးပေါ်မှာသွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ရပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှ Mitch McConnell ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ထောင်နဲ့ချခံထားရတဲ့ထင်ရှားတဲ့လူခွင့်ရေလှှရှားသူတူကိုတရုတ်အစိုးရကလွှတ်ပေးလိုက်ပါတယ်။ထောင်နဲ့လေးနှစ်ချခံခဲ့ရပြီးတဲ့နောက်မနစ်စနေနေ့ကရှုစီရန်ပြန်လည်လွတ်မြောက်လာတာပါ။သူ့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့ပြောဆိုထားတာမရှိသေးပါဘူးရှင်။
တရင်ချင်းချုပ်ကိုမတ်တငိထိုက်ကြီးညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Eltaye ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American အတန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တို့ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လင်းပေးခဲ့တာပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.